ကိုဘက်ကယောဂာနဲ့လက်နက်ကင်ပဏိပခတ်တွေကြောင့်အသွာလာကန့်တတ်ထားတဲ့အတွက်ရှင်းပြနေပလောက်ဝမြို့နယ်မှာပြီးခဲ့တဲ့လကစပြီးခုရှင်တိစားနေရက်ခါပြက်လက်မှုနဲ့ကြုံတွေ့နေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တန်နိုင်ပါကယောဂာနဲ့စိတ်တိုင်ကြားသွာလာရင်းနဲ့တည်ယူပို့ဆောင်ရက်ခက်ခဲကြောင်းစားနေရက်ခါပြက်လက်ရာကထူးသဖြင့်ဆေးရှောင်ဒုက္ခတွေတွေခွဲတွေ့နေကြရပါတယ်စနေရက်ခတင်ပို့ဖို့စီစဉ်ထားပေမဲ့ကိုင်းတက်ချက်တွေရောင်းရောက်မလာနိုင်ပေဖြစ်နေတယ်လို့လည်းပလောက်ဝမျိုးနယ်မျိုးသားလွှတ်တော်ကိုယ်စားလှယ်စလိုင်းမျိုးထိုက်ကပြောပါတယ်
။မြို့ပေါ်မှာကြတော့ဆိုင်ကပြင်းနေတယ်ဆိုတာကကြားပြီ။ကြားနေဆိုတော့အခုတစ်ပတ်လို့ရှိပြီတင်နေ။အခုကဘလဲဝါဆွဲပို့မင်းရိခါတဲ့အားလုံးကအခုဒီစမင်းမှာပဲတောင်းတင်းနေတယ်။အဲ့တော့စမင်းမှာကတော့အတိတ်ကလုံချူကြီးတွေကတက်ဆိုတော့တက်မတော်တွေကအခုအထယ်လေးဆိုမှသူတို့ကဆွဲဆိုင်နေတဲ့ပေါ်ဖြစ်နေတာ။အဲ့တော့ကျွန်တော်တို့ကပြင်းနေအစရကောတည်င်းတော့ပို့ပြီပေါ့နော်။အဲ့ဒါတက်ဆိုင်ကဌာနတွေရဲ့ပေါင်းစင်းနေတဲ့မှုကအတိတ်ကပေါ့။အော်အခုကဘလဲဝါမှာပုံမင်းဟာကအိခါကနေမှာရှိနေသလိုဒီကဘလဲဝါရောက်နေတဲ့ကျွန်တော်အစီအစဉ်ပြသွားမှာပါအခုမရောက်ဘူးဆိုတော့လေအခက်ခဲတော့ရှိဦးမှာမေဟုတ
်ဆစ်ဆောင်ဦးရဲ့တထောင်ကျော်လောက်ခလုံးနေတဲ့ပလောက်ဝမျိုးအာကစားကွင်းတွေကယာယီစခန်းမှာလေအခုခါစနေရက်ခါပြက်လက်မှုတွေကြုံတွေ့နေရတယ်လို့စခန်းတာဝန်ခံကိုကြာလတ်အောင်ကပြောပါတယ်
ဟုတ်ကျွန်တော်အခုပလောက်ကွင်းကန်ခဲ့မှာတော့လူတွေကစုစုပေါင်း1,400ခန့်ရှိပါတယ်ခင်ဗျအဲ့လို့ဆိုရင်အခုကျွန်တော်မှာအဲ့ဝင်ပေါ့တွေပိတ်ကုန်တဲ့အခါကျတော့ဒီမှာစံတွေလေးဒီပို့ဆောင်နေရတဲ့အတွက်စံတွေရခါကပြည်လည်မှုရှိပါခင်ဗျာ
အတော်လာနဲ့တည်ယူပို့ဆောင်ရဲ့ခက်ခဲတွေကြောင့်ပလောက်ဝမြို့နယ်မှာခလုံးနေကြတဲ့ဆစ်ဆောင်ဒုက္ခတွေတွေတာမကဒေသခံတွေပါစာနယ်ရိုက်ခါပြက်လက်မှုတွေနဲ့ကြုံတွေ့နေရတယ်လို့လည်းရှင်းပြနေမျိုးသားလွှတ်တော်ကိုယ်စားလှယ် slide မျိုးထိုက်ကပြောပါတယ
်အရင်ကတည်းကနေဆစ်ဆောင်တွေကဒီခါတွေရောက်တော့အဆင်ပြေသေးတယ်အဲ့ဒီဒေသခံတွေကဒီခါတွေရောက်နေတဲ့အဲ့ဒီခေတ်ကမပေးဘူးစင်တော့ငတ်နေတာပဲဒီအဲ့ဒါကြောင့်ကျွန်တော်တို့ကဒေသခံတွေလေးပဲဆစ်ဆောင်နဲ့အတူခါစားခွန်ရစီဖို့လေးကျွန်တော်ကပြောပေးထားပြီနော်အဲ့ဒါတင်လိုက်တင်ပြထားတယ်တော်ဝင်ရှိတဲ့လူနဲ့တွေ့ရင်လေးတွေဒါတွေကျွန်တော်ကဆွေးနွေးသေးတယ်တော်ပေးတယ်ပေါ့
ပလောက်ဝမှာရိုက်ခါပြက်လက်မှုကြုံနေရတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့စီစဉ်နေပေမဲ့လုံခြုံရေးအရကန့်သက်ချက်တွေကြောင့်ခက်ခဲရှိနေတယ်လို့လည်းရှင်းပြနေဆိုရဖွေပြောခွင့်ရစေပင်သာရေးဝန်ကြီးဦးစိုးထက်ကပြောပါတယ
်ဟိုစမီးဆိုရင်တော့စတင်လာကောင်းပြန်အခုလည်းနောက်ထပ်ဟိုအောက်တိုဘာလအထိကိုနောက်ထပ်ပိုးတဲ့ဆံတွေရောက်သွားပြီစမီးကြတော့နည်းကျွန်တော်အဲ့ဒီရနေပြီးတော့ဟိုပလောက်ဝကိုလည်းဆက်ပို့ဖို့ကျွန်တော်လုပ်မယ်ဒါပေမဲ့လုံခြုံရေးအစီအမံနဲ့လောရတာကြည့်တဲ့စံတဲ့ကြောင့်နေရှိတယ်အဲဒီကမှရှိတဲ့လူတွေတက်ကတော့ဆန်တက်ကတော့ဟိုစိတ်မခက်ခဲဘူးသူကလူလူတွေပဲခက်ခဲတာလူလူကအဲဒီဆန်ရဖို့ကိုပဲအဲပတ်ဆံလည်းမရှိဝယ်မနေရလည်းမရှိအဲ့လိုကြီးအခက်ခဲဖြစ်နေတာလို့ရှိရပါတယ
်ရခိုင်လက်နက်ကန်အေအေနဲ့တက်မတော်ကြောင့်ပြီးခဲ့တဲ့နေ့ကစားရခိုင်ပြည်နယ်မှာစီရေးတိတ်မှမှုတွေကြီးထွားလာရကကလရရှိနေတဲ့ရှင်းပြနေပလောက်ဝမြို့နယ်မှာလည်းလက်နက်ကန်မဏိပခတ်တွေနဲ့နောက်ဆက်တွဲရိုက်ခတ်မှုတွေကြုံတွေ့နေရတာပါလူရဲ့1000ကျော်လောက်ရှိတဲ့ရှင်းပြနေပလောက်ဝမြို့နယ်မှာတောက်ရလုပ်ငန်းကိုအဓိကထားလုပ်ကင်စားတောက်ကြပါမယ်လက်နက်ကန်မဏိပခတ်တွေကြောင့်လုံခြုံရေးစိုးရိမ်ရတဲ့အတွက်လုပ်ငန်းတော်တော်များများလေးရဆိုင်နေပါတယ်တရှင်တဲ့မှာပဲလုံချုံရဲနဲ့ကပေးကြမှာပလောက်ဝမျိုးနဲ့အဓိကကုံစည်စီစင်ရာရခိုင်ပြည်နယ်ကြောက်တော်မျိုးနဲ့လည်းဆက်တွေ့ပြတ်တောက်နေတာကြောင့်စွမ်းနဲ့ရက်ခါပြက်လက်မှုတွေကြုံတွေ့နေရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာပါ